တရုတ်ရဲ့ချင်းချောက်မှုကြောင့်ထိုင်ဝမ်ကျွန်းမှာစစ်မှုမထမ်းမနေရကာလကိုလေးလကနေတနည်းအထိတွန်းမြင့်ကြောင်းအင်္ဂါနေ့မှာကြေညာမယ်လို့ဒေသခံမီဒီယာတွေကပြောပါတယ်။အရွယ်ရောက်ပြီးရောက်ကြတဲ့အားလုံးဟာစစ်မှုမထမ်းမနေရပြတ်ထန်းချက်မှာအကျုံးဝင်မှာဖြစ်ပါတယ်။ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကအမျိုးသားလူညုံရေးကောင်စီအစည်းအဝေးအပြီးနေ့လယ်3နာရီခွဲမှာခေါ်ဆိုထားတဲ့သတင်းသာရှင်းလင်းပွဲမှာကြေညာလိမ့်မယ်လို့မျှော်လင့်ထားကြောင်းအစိုးရတပိုင်းဗဟိုသတင်းဌာန CNA ကပြောပါတယ်။အခုလိုကာလာတိုးမြင့်တာကိုနောက်လာမှာတရားဝင်ကြေညာဖြစ်ခဲ့ရင်အပြောင်းအလဲက2014ခုနှစ်ဇန်နဝါရီလမှာစတင်တက်ရောက်မှာဖြစ်တယ်လို့လည်း CNA ကဆိုပါတယ်။မြို့သားလူမျိုးရေးဆိုင်ရာဖွဲ့စည်းတိစောက်ပုံကိုပြန်လည်ချိန်ညှိမဲ့အဆိုပြုချက်တရားကိုစဉ်းစားဖို့ရှိတယ်လို့သမရယုံကပြောခဲ့ပေမဲ့အသေးစိတ်ကိုတော့မပြောဆိုပါဘူး။တရုတ်ပြည်ကကျူးကျော်တက်ခိုက်လာတဲ့အနေအထားတနည်းတခြားကြီးမားလာနေတဲ့အတွက်တရုတ်ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့အနောက်နိုင်ငံတွေအတွက်စိုးရိမ်စရာဖြစ်လာနေကြတာပါ။ထိုင်ဝမ်လေကြောင်းကာကွယ်ရေးသမဇုံနဲ့တိုက်လေရင်တွေနဲ့ drone ရင်တွေအပါအဝင်တရုတ်လေရင်80စီးကလွန်ခဲ့တဲ့24နာရီတင်ဝင်ရောက်ခဲ့တယ်လို့ထိုင်ဝမ်အစိုးရကတနင်္လာနေ့မှာပြောကြားခဲ့ပါတယ်။တရုတ်တို့ဘက်ကတော့အမေရိကန်နဲ့ထိုင်ဝမ်တို့ဘက်ကရန်စားတဲ့လို့ရတဲ့ကြောင့်ထိုင်ဝမ်အနီးမှာထိုးစစ်ဆင်တဲ့လေ့ကျင့်မှုတွေတနင်္လာနေ့ကပြုလုပ်ခဲ့တယ်လို့ပြောပါတယ်ခင်ဗျ။